သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါတော်ရရှိမြောက်အောက်တိုဘာလ9ရက်တင်နာနေအတွက် SPS News/ သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်တော်ကဒေဗောအောင်ပါ။ယနေ့အတွက်ထိတ်တန့်သတင်းများ။အောက်တိုဘာလ9ရက်ဟာမက်စ်တိုက်ခိုက်မှုတစ်နှစ်ပြည့်နှစ်ပတ်လည်ယမန်နေ့အောက်တိုဘာလ9ရက်တွင်အစ္စရေးနိုင်ငံတဝန်တင်းမာမှုများဆက်လက်မြင့်မားနေပြီးအစ္စရေးမှာဟာမက်စ်တိုက်ခိုက်မှုများပြင်းထန်စွာဖြစ်ပွားသည့်နောက်ပိုင်းတနစ်တာဖြင့်အထိမ်းမှဖြင့်ဩစတြေးလျတခွင်၌ဝိပုစုတောင်းပွဲများနှင့်ကြီးကျယ်ခမ်းနားတဲ့အခမ်းအနားများကိုကျင်းပပါရယ်ဆင်နီမြို့မှာကျင်းပတဲ့အထိမ်းမှပွဲ၌အစ္စရေးသံအမတ်ကြီးအာမီယာမေမွန်နှင့်ဂျူးတိုင်ဝိုင်းမှအဖွဲ့ဝင်များတက်ရောက်ခဲ့ကြပါရယ်တစ်ချိန်တည်းမှာအောက်တိုဘာလ9ရက်ဟာမက်စ်တိုက်ခိုက်မှုမှလွတ်မြောက်လာသူတဦးမီဟာဝဟာနာကသူမသည်ဩစတြေးလျတွင်အသက်ရှင်နေရတဲ့အတွက်အလွန်ပျော်ရွှင်ကြောင်း SBS သို့ပြောကြားခဲ့ပါသည်။မနစ်ကအစ္စရေးတောင်ပိုင်းမှာကျင်းပတဲ့နိုဗာဂီတာပွဲမှာတိုက်ခိုက်မှုကအစ္စရေးလူမျိုး1200သေဆုံးပြီးအခြား120လောက်ကိုဒဇာဂန်ဖြစ်ဖမ်းဆီးခေါ်ဆောင်သွားခဲ့တာကိုပြန်ပြန်အမှတ်ရမိတယ်လို့မီဟာဝဟာနာကပြောဆိုပါသည်။အခုလိုတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးပါလက်စတိုင်း 4,100 ကျော်သေဆုံးခဲ့ရတဲ့ဂါဇာကမ်းမြောင်ဒေသကိုအစ္စရေးကထိုးစစ်ဆင်ခဲ့တာဖြစ်ပါတယ်။မီဟာလ်ကဟာမက်စ်တို့ရဲ့ပြန်ပေးဆွဲခံရသောသူမရဲ့တငယ်ချင်းနှစ်ဦးဟာဂါဇာမှာဆက်လက်ပိတ်မိနေသေးပြီး၎င်းတို့အိမ်ပြန်နိုင်ရန်အတွက်ပြုလုပ်ပေးရန်တောင်းဆိုတယ်လို့ပြောဆိုသွားပါတယ်။လေဗနန်မှာပိတ်မိနေတဲ့ဩစတြေးလျနိုင်ငံသားများပိုများလာဩစတြေးလျနိုင်ငံသား400ကျော်သည်အောက်တိုဘာလ6ရက်ညတွင်ချင်းလေဗနန်မှစိုက်ပရက်တွင်နေရပြန်ရန်အတွက်လေနှင်းနှင့်ဘေကင်းစွာဆိုက်ရောက်ခဲ့ပါသည်။ဆိုပါခီးသည်များသည်ကွမ်တက်စ်နှင့်ကာတာအေးဝေးစ်မှပြန်တန်းပြေးဆွဲသည့်လေယာဉ်များဖြင့်ဩစတြေးလျသို့ပြန်ရန်စောင့်ဆိုင်းနေတဲ့ယာယီနေရာထိုင်ခင်းကိုရောက်ရှိခဲ့ခြင်းဖြစ်ပါသည်။အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုများဆက်လက်ဖြစ်ပွားနေခြင်းတွင်ဘေရစ်မြို့အပြည်ပြည်ဆိုင်ရာလေစိတ်သို့သွားမဲ့ခီးကိုကြောင်းရွံ့နေကြတဲ့ဩစတြေးလျနိုင်ငံသားထောင်ပေါင်းများစွာမှတောင်းတနေဆဲဖြစ်ပါတယ်။ဘေရုမှအသက်34နှစ်အရွယ်မူစတာဖာရစ်က SBS သို့ပြောကြားရာမှာ၎င်းကဆက်လက်ဖြစ်ပွားနေတဲ့လေကြောင်းတိုက်ခိုက်မှုများကြောင့်ပြီးခဲ့တဲ့ရက်အနည်းငယ်တွင်၎င်းပြည်ရန်အစီစဉ်ကို3ချိန်ရွှေ့ပြောင်းခံခဲ့ရတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ရက်သပတ်တွေကတကယ်ကိုခက်ခဲခဲ့ပါတယ်လေဗနန်စစ်ပွဲကိုဒုတိယချိန်ကျွန်တော်တွေ့ခဲ့ရတာပါ2006စစ်ပွဲကိုတွေ့ခဲ့ရပေမဲ့ဒီတစ်ချိန်ကပိုပြီးပြင်းထန်ပါတယ်ဘေရုရှိနေရာတိုင်းကိုပြင်ပထားခံနေရပါတယ်သွားလျာနေရာတိုင်းမှာမလုံခြုံတဲ့ခံစားချက်ကိုရမိပါတယ်အခုမိသားစုတွေနဲ့ကွဲကွာနေရတဲ့ခံစားချက်ကိုပါရရှိနေရပါတယ်လို့ပြောဆိုသွားပါတယ်ဒေါက်တာမြင့်စောမောင်ကွယ်လွန်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံထားရတဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ဟာမြန်မာစံတော်ချိန်တနင်္လာနေ့မနေ့3နာရီမှာကွယ်လွန်သွားပြီလို့မိသားစုဝင်တဦးက VOA ကိုပြောဆိုပါတယ်။ချမ်းမာရေးအခြေအနေဆိုးဝါးလာတာကြောင့်မန္တလေးဆေးရုံမှာရောက်နေချိန်မှာအာဏာပိုင်တွေကလွန်ကျင်းချမ်းသာကွယ်အမိန့်ကိုလာဖတ်ပြသွားခဲ့သေးတယ်လို့မိသားစုနဲ့နီးစပ်သူတယောက်ကပြောဆိုပါတယ်။ကင်ဆာရောဂါခံစားနေရတဲ့ဒေါက်တာဇော်မြင့်မောင်ဟာမကြာသေးခင်ကပဲထောင်တွင်းမှာကိုဗစ်ရောဂါကူးစက်ခံရပြီးကျန်းမာရေးရိုးရွင်းလာနေခဲ့တယ်လို့လည်းနီးစပ်သူတွေကပြောဆိုပါတယ်။2020ခုနှစ်မှာအယက်သားအစိုးရကိုဖယ်ရှားပြီးစစ်အာဏာရှင်ကအာဏာသိမ်းခဲ့ပြီးနောက်မန္တလေးတိုင်းဝန်ကြီးချုပ်ဖြစ်တာဝန်ယူခဲ့တဲ့ဒေါက်တာဇော်မြင့်မောင်ကိုသဘာဝဘေးအနေဆိုင်ရာစီမံခန့်ခွဲမှုဥပဒေချိုးဖောက်မှုအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြက်အောင်လှုံ့ဆော်မှုရွေးကောက်ပွဲမှာအသင့်လျော်တဲ့ဩဇာသုံးမဲမသမားမှုအခရီးလိုက်စားမှုစတာတွေပါဝင်စွဲချက်တွေအများပြားနဲ့အေးအေးယူခံရပြီးထောင်ဒဏ်29နှစ်ထိအပြစ်ဘေးခံထားရတာဖြစ်ပါတယ် ကွင်းစ်လန်ရဲ့အတိုက်ခံခေါင်းဆောင်ကကတိပြုကွင်းစ်လန်အတိုက်ခံခေါင်းဆောင်က၎င်းရဲ့ခေါင်းဆောင်မှုအောက်တွင်ရာဇဝတ်မှုအရေးအတွက်ကြာဆင်းခြင်းမရှိပါကရာထူးမှနှုတ်ထွက်ပေးမယ်လို့ကတိပြုထားပါတယ်ဒီနေ့ရဲ့အောက်တိုဘာလ26ရက်ရွေးကောက်ပွဲမတိုင်မီ Channel 9မှာထုတ်လွှင့်သောခေါင်းဆောင်များရဲ့စကားစစ်ထိုးပွဲတွင် David Christopherly ကရင်းမှတ်ချက်ကိုပြောဆိုခဲ့ခြင်းဖြစ်ပါတယ် LNP ခေါင်းဆောင်သည်အခြေတင်ဆွေးနွေးမှု3ခုနှင့်ပထမအကြိမ်တွင်ကျန်းမာရေးအင်အားစွမ်းအင်နေထိုင်မှုစရိတ်နှင့်ရာဇဝတ်မှုများအကြောင်း Labor ဝန်ကြီးချုပ် Stephen Miles နှင့်ထိုက်တိုက်တွေ့ဆုံစကားစစ်ထိုးပွဲပြုလုပ်ခဲ့ခြင်းဖြစ်ပါတယ်မစ္စတာ Christopherly သည်လူငယ်များပြစ်ဒဏ်ကျူးလွန်ပါကအရွယ်ရောက်ပြီးသောပြစ်ဒဏ်များအပါအဝင် LNP အစိုးရသည် Christmas တွင်ရာဇဝတ်မှုများအတွက်ဥပဒေသစ်များကိုမိတ်ဆက်ပေးမယ်လို့ကတိပြုသွားပါတယ် Labor သည်ရာဇဝတ်မှုဆိုင်ရာဥပဒေများကိုအားနည်းစေပြီးထိလို့မရနိုင်သောမျိုးဆက်များကိုဖန်တီးပေးခဲ့တယ်လို့၎င်းကပြောဆိုသွားပါတယ်နေ့စဉ်သတင်းတို့ news flash များပုံမူကြားသိရ SBS language podcast ကိုကြားရောက်ကြည့်ရှုပါသို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple podcast Google podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ